သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဆရာနာသိန်းကလာပြည်သူတွေမထိန်ချုပ်နိုင်တဲ့နေရာမှာသဘာဝဘေးတွေလည်းပါဝင်ပါတယ်ပြင်းအားများတဲ့ငလျင်တွေမြေပြိုကျမှုတွေနဲ့ရေကြီးနှိမ့်မှုအခြေအနေတွေကိုအခုလပိုင်းအတွင်းဆက်တိုက်ဆိုသလိုမြန်မာပြည်သူတွေရင်ဆိုင်ကြုံတွေ့နေကြရတာပါပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲရန်ကုန်မြို့တွင်ငလျင်3ရက်ဆက်တိုက်၄ချိန်လှုပ်ခဲ့ပြီးအင်အားအပြည့်စုံက Richter scale 5.1 အဆင့်ရှိခဲ့တယ်လို့မိုးလေဝသနယ်ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာငလျင်ဘေးအန္တရာယ်ကြောက်ရွံ့နိုင်ခြင်းမြင်မာတဲ့ဒေသတွေပါဝင်နေတယ်လို့ဖော်ပြချတာပါ။ဒါကြောင့်စစ်အာဏာသိမ်းကာလနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပုံမှုဆွေးရလာမဲ့တဘာဝဘေးအန္တရာယ်တွေရင်ဆိုင်ရမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်။လက်ရှိတိုင်းပြည်အာဏာကိုသိမ်းယူထားတဲ့စစ်ကောင်စီရဲ့စီမံခန့်ခွဲမှုအားနည်းတာကိုဒီနေ့အကျွေးမှာပဲဖြစ်ပွားခဲ့တယ်မိုခါဆိုင်ကလုံးမုန်တိုင်းနောက်ဆက်တွဲလှုပ်ဆောင်ချက်တွေကတာတကပြနေတာကြောင့်ပြည်သူတွေကအားမရကြတာလည်းဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးတင်ငန်းချွတ်မြို့နယ်အသက်50ကျော်အရွယ်ဒေါနှင်းစီကတော့အခုကာလသဘာဝဘေးပါထပ်ရင်ဆိုင်ရရင်ခုတ်ကိုရမယ်ဖြစ်မှာကိုပဲစိုးရိမ်နေသူပါ
မလီကလှုပ်ပြီးလဲစတိုက်နောက်ကအကြီးအထက်လာတတ်တယ်ဆိုတော့လေဟိုအားကုန်လို့ရတဲ့ဖွဲ့စည်းလည်းမရှိဘူးပေါ့နော်အဲ့လိုပုံစံမျိုးဖြစ်နေတဲ့ခါကျတော့ဒီပူရတာပေါ့ဒီကလူတွေရဲ့နေထားမှာလေမျိုးတူတင်ကာကွယ်ပေးဖို့ဘာညာဘာညာဆိုတာလေဒါကတော့အခွင့်အရေးကြီးတစ်ခုအနေနဲ့လုပ်ပေးမှဖြစ်တာလေကိုဖြစ်ကိုခံမှာပဲလို့ပဲသိရတာပေါ့ဘာမှလည်းလုံးလုံးမရောလေဒီမှာနေနေတဲ့လူတွေကတုံ့လိုက်ကြနဲ့ဖမ်းတယ်အဲ့မဲဆိုတော့ဘယ်လိုပါလဲတွားကြလဲနေရာမရှိကြေးကြလဲနေမရှိလို့လားနေနေကြရတာလေဒီလူချင်းချင်းနဲ့ကိုကြည့်လို့မရဘူးဟိုတော့ဆိုလို့ရှိရင်မလည်းနဲ့တော်သေးလို့ဆိုတာဒီလိုဆစ်ဖြစ်တဲ့အချိန်မဟုတ်တဲ့အချိန်တော့မှအဲ့ဒါမှအရင်တို့ဒီလိုမိုးရင်းဆိုရေပေးတွေဆိုလို့ရှိရင်ကိုဖတာကိုပရာဟိတာလောက်ကြတယ်၊ကိုညီကြတယ်၊ဒီလိုချင်းချင်းပြန်ပြီးတော့သူတို့မလောက်ပြီးမဲ့ဒီလိုတွေကလောက်ကြတယ်။အဲ့ဒါတွေကလုံးလို့ရသေးတယ်။အခုချိန်မှာဒီလိုချင်းချင်းနဲ့ကိုညီမယ်ဆိုဟိုဘေးရင်နဲ့အရှေ့ရင်နဲ့နောက်ရင်နဲ့ကိုညီမယ်ဒီလောက်ပဲလုံးလို့ရတယ်။ဟိုတကူရေတကာရဟိုပြောမယ်ဆိုတော့အသိပညာရအောင်ဒါဖြစ်လိုက်ဘလို့လုံးမလဲကိုကိုကိုလေးလာဖြစ်လာတဲ့အချိန်မှာရှောင်ရှားပေါ့နော်။ကိုလူကိုချော်မှရမယ်အနေထားမျိုးပဲ။
ဒီလိုငလင်လောက်တာရဲ့အပြင်ဘကိုးတိုင်းဒေသကြီးမှာလည်းဩဂတ်စ်လ9ရက်ကစပြီးအခုချိန်ထိရေကြီးရေရှမ်းမှုတွေဇက်တိုက်ဖြစ်ပေါ်နေတာပါဒေသခံတပေါင်းကျော်ဟာလည်းရေဘေးသင့်အခြေအနေကိုရင်ဆိုင်ခဲ့ရပြီးလေယာရီနဲ့စိုက်ပျိုးခင်းတွေပါရေအတိလွန်ခဲ့ရပါတယ်မိုးအဆက်မပြတ်ရွာပြီးတဲ့နောက်ရေရှမ်းမှုတွေကြောင့်မြို့ပေါ်ရပ်ကွက်73ခုနဲ့ကျေးရွာ600ရေနှိမ့်မြုပ်ခဲ့တဲ့အပြင်ရေကျသွားလိုက်ပြန်တက်လာလိုက်ဖြစ်နေတဲ့အခြေအနေမှာပြည်သူတွေရရမအေးဖြစ်နေကြရတာပါအိမ်ခေါင်မိုးမြုပ်တက်တီတက်ခဲ့တဲ့ရေကြီးမှုဟာနှစ်ပေါင်း80ကျော်အတွင်းဘကိုးတိုင်းဒေသကြီးမှာစံချိန်တင်ရေနှိမ့်မြုပ်တာဖြစ်တယ်လို့ကုညီကယ်ဆယ်ရေးအသင်းတာဝန်ရှိသူတွေကဆိုကြပါတယ်မိုးဆက်တိုက်ရွာတော်မူနေရေထရက်ဆိုရင်အချိန်မီပြောင်းလဲသွားနိုင်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်လက်တလောမှာဘကိုးနယ်အတွင်းရေကဒူးလောက်သာရှိတော့ပေမဲ့ရေဘေးသင့်သူတွေအတွက်တော့မူလအခြေအနေရအောင်ပြန်ထူထောင်ဖို့တောင်းခက်နေကြသေးတာပါဘကိုးဒေသခံမက်နီလာက
ရေမကြီးဖြစ်တာတော့9နှစ်6နှစ်လောက်ပဲရှိပြီရှင်ဒါကြောင့်ဘကိုးရေကြီးတာတော့ရှိတယ်ရှင်ရေကြီးတဲ့နေရာနေနေပိုင်းနေတူတကော်ကြီးတယ်ရှင်ဝါးနှစ်ပြန်ပြီးတော့အဲ့လိုမျိုးကြီးတဲ့နေရာရှိတယ်မြို့ပေါ်မှာဝင်လေခါမူးလေးတွေပဲကျွန်တော်ကကျော်လုံးဝမီဒီယာမရှိတဲ့ပုံမှာအွန်လိုင်းကြောင်းနေဒီလိုမျိုးပေါ့အဲ့ဒီပေါ့နော်အဲ့ဒီမျိုးကြောင်းနေတော့တွားပြီးတော့လူရနေရတယ်ပေါ့နော်ဒီပိုင်းရောအကုန်လုံးပေါ့ဘာမှလည်းအခြေအနေလုံးလုံးမရတော့ဘူးပေါ့ပြီးတော့ရေကျသွားပြီဆိုတော့သူတို့ပြန်လုပ်ရတာရှိနေတဲ့ပုံမှာတော်တော်အတော်များအကျိုးရပါပါတယ်အဲ့ဒီမျိုးမျိုးရှိရပါပေါ့နော်
တိုက်ပွဲတွေဖြစ်ပွားနေတဲ့ကရင်ပြည်နယ်တွင်းမှာလည်းမိုးများပြီးရေကြီးမြေပြိုမှုတွေကြောင့်ဩဂတ်စ်လအတွင်းကမြဝတီကော်ဂရီလန်အထက်ပိုင်းကျူကျခဲ့တာတည်းရှိခဲ့ပါတယ်ကြအပြင်ကချင်ပြည်နယ်ဖားကတ်မြို့နယ်အတွင်းမြေပြိုမှုတွေဇက်တိုက်ဖြစ်ပေါ်နေတာဟာလည်းလက်ရှိအချိန်ထိပါပဲဒီလိုရေကြီးရေရှမ်းမှုမြေပြိုမှုတွေအပါအဝင်လေရုညဉာဏအပူအေးမမြကြတာမိုးရွာသွန်းမှုမူဝမန္တာစတဲ့သဘာဝဘေးတွေမဖြစ်ပေါ်စေဖို့ထိန်းသိမ်းရမယ့်သဘာဝပတ်ဝန်းကျင်အရေးဟာလည်းတော်လန်ရေးကာလနောက်ောက်ကြကြတဲ့အနေအထားမှာရှိနေတာပါစစ်ပွဲတွေကြောင့်နေရဲစွန့်ခွာတိမ်းရှောင်နေရသူတွေဟာလည်းနှီးဆက်ရာကြောတောင်တွေကိုအာကိုအာထာပြူရှင်သန်နေရပါတယ်။အ အဲ့ဒီအခါတန်းနဲ့ချီတဲ့ဆစ်ဆောင်နေနေထိုင်မှုတဲ့ဝါရီကိုအလင်းတဲ့လိုခေါ်ယူသုံးဆွဲနေရတာဟာလေရှောင်းလွှဲမရတဲ့အခြေအနေတစ်ခုဖြစ်နေတာပါ။ကရင်ပြည်နယ်မှာဆိုအသက်ရှင်နေထိုင်နိုင်ရတဲ့အမိုးကခင်တွေကိုတစ်ပင်ဝါပင်တွေကနေခေါ်ယူဆောက်လို့ရပြီးစားတောက်ရတဲ့ထင်းတုံးပြမှုတွေဟာလေတိုးလာပါတယ်။ လုံးဆောင်တဲ့ရောင်ဝယ်မရှိတဲ့အတွက်နေရာအတိတ်ကြမရှိပဲစစ်ပြေးလိုက်လက်တလောခုနာဖို့နေရာရှာရင်တက်ဝါခုတ်လိုက်နေပဲတန်တရားလည်းနေရတယ်လို့စစ်ဆောင်ရေးကူညီသူတွေကဆိုကြပါတယ်။ဒီလိုတက်တော်ပြုံးတိမှုတွေကိုကုစားနိုင်ဖို့အစားထိုးတစ်ပင်တွေပြန်လည်စိုက်ပျိုးနိုင်ရေးဟာလေစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကောင်အထည်မဖော်နိုင်သေးဘူးလို့ဖဲကုံဒီတာခန်စောဒီပီကပြောပါတယ်။လက်
ကျွန်တော်ကဒီကျွန်တော်ရဲ့နေမြင့်ချင်းချင်းလေးတွေမှာဒီတော်တော်များများတစ်ခုမှာပဲအကုန်လုံးလူဦးရေရန်တိတ်တဲသွားတယ်ပေါ့နော်အဲ့ဆိုတော့အဲ့မှာကိုလက်စမီတွေမရှိတဲ့ဒေတာတွေဖြစ်တဲ့အတွက်ကြောင့်မလို့အဓိကဒီတက်ခုတ်ထင်းခုတ်ရတဲ့ဟာတွေပဲအဲတောက်လျှောက်လုပ်ရတယ်ဆိုတော့ဒါဟိုနောက်ပြီးတော့အရင်ကလည်းဒါရှေ့ပြောင်းတောင်းရတယ်အရင်လုပ်ခဲ့တဲ့အတွက်ကြောင့်မလို့တော့အပြုံလူနေပ အရှိတရားကိုကြည်ပြီးတော့ပေါ့ဒါငါတော့အမြန်ဆုံးပြန်ထိန်ထိန်တင်တယ်မဟုတ်ဘူးဆိုရင်ဒါရေရှည် impact ကအရင်ကြီးလာမယ်ဆိုတော့စိတ်နဲ့ပဲဒါကျွန်တော်တို့ကစပြီး initiate လုပ်တဲ့ပုံစံပါပဲ
ဒီငကူမြေမြေကြီးထားတဲ့ကြေးရွာတွေအကုန်လုံးကလေကြောင်းတိုက်ခိုက်ခံရတာပေါ့နော်ဆိုတော့အိုးအိမ်ပျက်စီးရတယ်ရှင်နေတဲ့အတွက်ကြောင့်မလို့ဒီအချိန်မှာလူစုလူရေးလည်းအကုန်ရှောင်းထားတယ်နောက်ဒီတဘာဝပုံရင်ထင်းတဲ့အပင်တွေမှာထားပြီးမဲ့လည်းအဲ့ဒီဟာကိုအကုန်လုံးကခဏရက်တန့်နေတယ်လို့ဖြစ်နေရပါဘောနော
် Globalist အဖွဲ့ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးရွားပြင်းထန်တဲ့ကပ်ဘေးတန်းကိုအကြုံနိုင်ဆုံးကမ္ဘာနိုင်ငံ10နိုင်ငံနဲ့ပါဝင်နေတာပါပြန်လည်ထိန်းသိမ်းမှုတွေမလုပ်ရင်ဆိုင်ကလုံးမုန်တိုင်းအပါအဝင်အခုလိုသဘာဝဘေးဒဏ်တွေကိုလက်ရှိအချိန်ရောနောက်အနာဂတ်မှာပါပုံမကြုံတွေ့နိုင်တယ်လို့ရာသီဥတုကြွယ်ကျေပညာရှင်တွေကသုံးသပ်ထားပါတယ်။အာဏာသိမ်းကာလအတွင်းမှာတော့သဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးဆောင်ရွက်နေသူတွေ၊ကူညီနေသူတွေနဲ့အသိပညာပေးသူတွေအပေါ်စစ်ကောင်စီကအကြမ်းဖက်မှုတွေလည်းရှိခဲ့ပါတယ်။ဖန်စီအေးယူမှုတွေကြောင့်လှုပ်ဆောင်ချက်တွေမလဲပတ်နိုင်သလိုအသက်အန္တရာယ်ချိန်ဆခံရတာတွေကြောင့်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဟာလည်းရပ်တန့်ခဲ့ရပါတယ်။အကြမ်းမဖက်အာဏာပြည်စံရေးစီဒီအမ်ဝင်ထားတဲ့တက်တော်ထိန်းသိမ်းရေးဝင်ကြီးဌာနတာဝန်ရှိသူတို့ကအာဏာသိမ်းပြီးနောက်ပိုင်းလှုပ်ဆောင်ရခက်ခဲတဲ့အခြေအနေတွေကိုအခုလိုပြောပါတယ်။
ကျွန်တော်မှလက်ရှိသွားပြဿနာကျွန်တော်တို့လုံခြုံရေးပြဿနာပေါ့အဲကျွန်တော်တို့ဒီမကွေးရုံမှပြောင်းချောင်းသူတို့တက်တယ်ကျွန်တော်ထိမ့်သိမ်းရေးပို့ကျွန်တော်ဘုဘောဆန်ဖို့အကုန်တရားဖွဲ့သေးတယ်လောင်ရက်ဖွဲ့နေဘုဘောဆန်ဖို့လုံဆောင်တဲ့အပိုင်းနေစီစဉ်တဲ့ခံကြုံတွေမှာလုံခြုံရေးပြဿနာရအထင်ပြူတန်တိုင်းပြီးမတည်ငြိမ်ဘူးနိုင်ငံတကာမလုံကျွန်တော်တို့ကျွန်တော်ဘာမှမလုပ်နိုင်ဘူးဟုတ်ရှင်းမယ်ကိုလုံခြုံရေးတော့မှကိုအမခံနိုင်နေတဲ့မျိုးတွေမှာတကယ်အင်းလုံးမြေမှာတတိယလူပိနိုင်မှုကတော်တော်လေးကျဆင်းသွားတယ်ကြ။အဓိကကျွန်တော်ဒီပညာပေးလို့ပို့ဆိုရကြတော့လေ။အရင်ကတော့ကျွန်တော်သာတင်ကျောင်းနေရက်ရွာတွေမှာလုပ်ဖို့အနေထားကြတော့လေဒီကာလနေသားမျိုးမှာအဖြစ်အပျက်ပြန်ဦးပြ။လူအများကြီးခုပွဲပြီးတော့လုပ်ပြောကြတော့ဟောခက်ခဲတော့အများကြီးပဲဘယ်တစ်ခုမှစဉ်းစားနေဒီဝါဆင်းတင်းတင်းတို့အတွက်ကိုကျွန်တော်တို့လုံနိုင်တော့ပိုကောင်းတာပေါ့။ဒါပေမဲ့ကိုယ်ကိုယ်ရင်ကပြင်းနေတဲ့အနေထားမျိုးတွေကိုယ်အိမ်ကိုယ်ရာတွေမှာပြန်လာလို့မရတဲ့အနေထားမျိုးတွေအရင်ကခက်ခဲတဲ့အတိုင်းပြင်းနေတဲ့အနေထားမျိုးတွေမှာတော့ရာကြီးကိုလုပ်ဖို့ဆိုတော့ခက်ခဲတာတော့အမှန်ပဲမဖြစ်နိုင်တော့ပဲ
။တဘာဝပတ်ဝန်းကျင်အရေးတက်ကြလှုပ်ရှားသူတွေကစစ်ဖြစ်နေတဲ့ကာလမှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုမမေ့ဖို့တိုက်တွန်းနေကြပါပဲ။မလုံဆောင်နိုင်တဲ့အခြေအနေကိုလက်ရှိရာသီဥတုဖောက်ပြန်မှုတွေကမီးမောင်းထိုးပြနေပါတယ်။စစ်တပ်ကပြဋ္ဌာန်းခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့နိုင်ငံတော်သည်တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းဆောင်ရှားရမည်ဆိုတဲ့အချက်ဟာလေစစ်ကောင်စီရဲ့အာဏာတည်မြဲရေးလှုပ်ရှားမှုတွေအောက်မှာအသက်မဝင်တော့တဲ့အခြေအနေပါလက်ရှိနိုင်ငံရဲ့တဘာဝပတ်ဝန်းကျင်ယိုယွင်းမှုဟာပြည်သူနဲ့နှိစက်တဲ့အစိုးရပေါ်လာမှသာကုစားရနိုင်မယ်လို့ NUG တည်ရန်စာတာနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတူခေါင်ကဆိုပါတယ
်ဟိုစကားစားဘက်ကလည်းငကိုရီးယားမှာသူတို့ကတည်ရန်စာတာအစီအမံအုပ်ချုပ်မှုဆိုတာသူတို့ခေါင်းထဲမှာမရှိဘူးကျွန်တော်တို့မှာအစီအစဉ်တော့ရှိတယ်ဒါပေမဲ့လူအင်အားရယ်နောက်ပြီးတော့ကျွန်တော်တို့စူးမိုးနိုင်တဲ့အနေထားရယ်ကအကန့်တတ်နေရှိတယ်။ဒါကြောင့်မို့လို့ဒါဥပဒေစူးမိုးရေးကျော့ရေးလာတဲ့အချက်တစ်ချက်ဖြစ်တယ်။အဲတခြားနိုင်ငံတွေမှာဆိုရင်တော့အဲ environmental အထိန်းချုပ်တဲ့ဒီဌာနတွေကအာဏာရှိ နောက်ပိုင်းကျွန်တော်တို့တော်လာရေးပြီးသွားလို့ရှိရင်တော့ Federal နိုင်ငံဖြစ်လာတဲ့အခါမှာကိစ္စရပ်တွေက Federal Unit အစိုးရတွေကအဓိကလှုပ်ဆောင်သွားရမယ့်ဌာနတွေဖြစ်ပါတယ်။ဒါတော့ကျွန်တော်တို့ကဘလူးရေဘလူးလေမျိုးကိုကျွန်တော်တို့ကြိုက်တယ်လေ။ကြိုက်တဲ့လေပုံစံကျွန်တော်တို့ကြိုက်တဲ့ရေပုံစံဖြစ်အောင်ကျွန်တော်တို့ကိုယ်တိုင်ထိန်းချောင်းလာနိုင်မယ့်ဥပဒေမျိုးလည်းလိုအပ်တယ်။အစိုးရမျိုးလည်းလိုအပ်တယ်။အဲ့ဒါကတော့ဒါ Federal Unit ပဲရှိပါတယ်။ပြည်သူနဲ့အနီးကပ်ဆုံးဆိုးရတွေပေါ်လာမှပဲတဘာဝပတ်ဝန်းကျင်ဟာတို့အလိုလိုပေါ့နော်ဒါစိန်လန်းလာမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒါမှမဟုတ်ရင်တော့ဒါဟိုဘလို့မှဒါပူစားလို့ရမယ်ညာမဟုတ်ပေါ့နော
်တဘာဝဘီးတွေပိုဖြစ်လာနိုင်စေတယ်တဘာဝပတ်ဝန်းကျင်ပျက်စီးမှုကိုထိန်းသိမ်းနိုင်ဖို့ဆိုရင်တဦးတယောက်ချင်းစီတာမကအဖွဲ့အစည်းအဝင်းဝိုင်းနဲ့အစိုးရရဲ့အလေးထားမှုကလည်းအရေးကြီးပါတယ်အနာသိန်းကာလအတွင်းမှာတော့ပြည်သူတွေဟာကြော်လန့်ရင်းနဲ့စစ်ပွဲကြောင့်ဖြစ်တဲ့အကျိုးဆက်တွေကိုရုန်းခံကြော်ဖြတ်နေရခြင်းဖြစ်တာကြောင့်ထက်မှန်ရင်ဆိုင်ရတဲ့သဘာဝဘေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုတော့လှည့်လျှူထားရတဲ့အခြေအနေမှာရှိနေစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like Share ပြီး Like မျှဝေမှတ်ချက်ပေးပါ